他都有困难生活中的发出了生活的那超社会物的出来了生命的然后来给他去
学工代理
SSC 学工代理是有密达数的有发出的人有的社会情有的命了看到很多摩人的培养我说不干了卡得了样吗干了他那的时候请卡呀路人类他那没有吗比如比如你没有干了吗孤独的呀是花时间的等待我找就比如相信他的谁算啊你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看你看အပြည့်အစုံကောင်းတဲ့ဆက်ကကိုဆုံးလုံးနိုင်တဲ့သဘာဝတရားရှိတယ်လို့အကုဒလာကိုခေါ်တယ်။ကုဒ္ဒတရားရဲ့ဆန့်ကျင်မဲ့ဖြစ်တဲ့အပြည့်ရှိပြီးတော့ဆင်းရဲတဲ့အကျိုးကိုထုတ်လုံးနိုင်တဲ့စွာအားနဲ့စိတ်ထဲမှာဖြစ်တတ်တယ်။အဲဒီဆန့်ကျင်မဲ့တရားနှစ်ခုရဲ့မှာဒီနေ့ဝါဒတိကံကတ္တမှုကိုကြောက်ပြုပြီးတော့ဖြစ်လာတဲ့စိတ်แท้ကဖြစ်ပေါ်လာတယ်စိတ်ဆွာအားလို့ကုသလာလို့ခေါ်ဘာဖြစ်လို့ကုသလာလို့ခေါ်တယ်လဲလို့ဆိုကုသလာရဲ့အခြေပေကိုဖွင့်ဆိုတဲ့အခါကုသလာဆိုရင်အလိမ္မာဉာဏ်ကိုအလိမ္မာဉာဏ်ရှိခြင်းကြောင့်ဖြစ်ပေါ်လာတဲ့သဘာဝတရားကိုကုသလာလို့ခေါ်ဉာဏ်ရှိမှအသိဉာဏ်ရှိမှဒီတရားမှဖြစ်နိုင်တဲ့အသိဉာဏ်မရှိရင်မိမိတို့စိတ်ထဲမှာဒီတရားဖြစ်ပေါ်နေလို့ရှိဘူး။ဒါကြောင့်ကောတံလက်တံမူတ္တိနကုသလအသိဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့သဘာဝတရားမျိုးဖြစ်ပြီးတဲ့ဆိုကုသလကုသိုလ်လို့ဒီလိုခေါ်တာဖြစ်တယ်။နောက်တစ်ခုကတော့အာရောဇ္ဇေနကုသလကုသလဆိုတဲ့အဓိပ္ပာယ်ကျမ်းမာခြင်းဆိုတဲ့အဓိပ္ပာယ်ကမိမိရဲ့တဏ္ဍာမှာကုသိုလ်စိတ်တွေဖြစ်ပြီးဆိုလို့ရှိရင်စိတ်ချမ်းသာမှုဖြစ်ပေါ်စေစိတ်ချမ်းသာမှုကဆက်လက်ပြီးတော့ကိုယ်ချမ်းသာမှုဖြစ်စေအဲဒီနှစ်ခုကဆက်ဆက်ပြီးတော့ဒါကြောင့်မို့ကုသိုလ်တရားဖြစ်တာစိတ်ချမ်းသာမှုရရှိခြင်းလို့ဒီလိုတည်းလို့ရသဗျာဖွင့်ဆိုပြီးဒီလေးတွေနဲ့ပဲကုသလဆိုတဲ့ဉာဏ်မှာသုံးပြုပဲတမန်တော်ကြီးပါဠိတော်လို့ခေါ်တယ်။မိရမခုနှစ်ချမ်းတည်းကပရမသံချမ်းကိုမြတ်စွာဘုရားခေါ်တဲ့အခါဒုရိယစိတ်ကို analyze လုပ်တယ်။တဘာဝတရားတူတာချင်းကိုပစုတည်စုပြီးတော့ကုသလဓမ္မအကုသလဓမ္မအပြာဒါဓမ္မလို့ပထမဆုံးဒီအောက်လိုက်ကိုပေးတယ်။ကုသလဓမ္မအပြည့်ကင်းပြီးကောင်းကျိုးချမ်းသာဖြစ်စေနိုင်တဲ့တဘာဝတရားတွေအာဟုဒလာဓမ္မအပြည့်ရှိပြီးတော့မကောင်းတဲ့အကျိုးပေးနိုင်တဲ့သဘာဝဆွမ်းအားတွေအပြယကတာဓမ္မအဲ့ဒီကုသိုလ်မျိုးလည်းမဟုတ်ဘူးအာဟုဒုမျိုးလည်းမဟုတ်ဘူးကုသိုလ်အာဟုဒုလို့မဆိုရတဲ့သဘာဝချင်းမပြူတဲ့ဉာဏ်နဲ့တရားတွေလို့ဆိုပြီးတော့လောကမှာလူတွေရဲ့ဘဝရဲ့တဏ္ဍမှာဖြစ်နိုင်တဲ့စိတ်ထဲမှာဖြစ်ပေါ်တဲ့သဘာဝဆွမ်းအားတွေကိုရသော်ရသုံးခုဖွဲ့ပြီးပြီးမှတရားကိုရှင်းလင်းဟောကြားတာဖြစ်တာ။အဲဒီတည်းပဲကုသလဆိုတာ။ဇံပါမှုကိုဖြစ်စေတဲ့တရားလို့ခုဒီနေ့ရှင်းဖို့တိုင်းအထူးခုဆေးယူနေမှာ။အားလုံးဇံပါရေးဟောတဲ့ဤစုပေါင်းပြီးဇံပါရေးမိသားစုစုပေါင်းပြီးကာလဒါနအနေအဖြင့်ဝါသုသင်္ကန်းစက္ကပ္ပတ္တံ ဘလူတန်းငယ်ကလူတန်းမိုးလို့ဆိုတဲ့စိတ်ဆန္ဒတွေဖြစ်ပေါ်လာစိတ်ဆန္ဒတွေရဲ့တွန်းအားဖြစ်တည်အားလျော်စွာလူတန်းမိုးကိုအောင်မြင်မြင်ဆောင်ရွက်ဖို့ပြုနိုင်တာအဲ့လိုပြုတဲ့အခါမှာဒီကဖြစ်ပေါ်လာတာကဘာလို့စိနံပါတ်1ကတဏ္ဍာတဏ္ဍာဆိုတာယုံကြည်မှုယုံကြည်ချက်ဆိုတာဘာလို့ယုံကြည်တာတော့ဆိုကိုလုံးတဲ့အလုပ်ပါလုံးတဲ့အလုပ်ဖြစ်တယ်လို့ယုံကြည်တယ်ဒီလုံးလုံးတာဟာကောင်းကျိုးချမ်းသာရနိုင်တယ်လို့ယုံကြည်တယ်ဒါကိုပဲကံကံဤကျိုးယုံကြည်တယ်လို့ပြောဆိုနောက်တစ်ခုကဘုရားမြတ်စွာရဲ့အသိဉာဏ်ကိုယုံကြည်တယ်မြတ်စွာဘုရားဟာကုသိုလ်ကောင်းမှုကိုလုံးထိုင်တယ်လို့သုံးမဩဝါဒပေးထားတယ်ကုသိုလ်ကိုလုံးဝမဲ့လို့သုံးမဩဝါဒပေးထားတယ်ပေးထားတဲ့အတိုင်းဘုရားရဲ့အသိဉာဏ်ကိုယုံကြည်သည့်အတွက်ကြောင့်ဒီစကားမှာလွယ်မလို့မရှိဘူးတရားသုံးမတိုင်းလုံးမဲ့လို့ဒီလိုယုံကြည်တာဟာဘုရားရဲ့ကောင်းမှုယုံကြည်တယ်လို့ပြောဆိုနောက်တစ်ခုတရားရဲ့ကုန်ကိုယုံကြည်တယ်ဆိုခုဒီနေ့လုပ်တဲ့ကုသိုလ်ကောင်းမှုမိမိတို့ရင်ထဲနှလုံးထဲဖြစ်သွားလို့ရှင် online အနေနဲ့ရရှိသွားပြီအကျိုးတရားကိုထုတ်လုပ်မှာပဲလို့ဆိုတာကိုလက်တွေ့အားဖြင့်ယုံကြည်တယ်တရားကိုယုံကြည်မှုတန်ခါးတွေကိုပြစ်ပြီးတော့လူတန်းဆက်ကတ်ခြင်းအားဖြင့်တို့တွေလုပ်တဲ့ကုသိုလ်ကောင်းမှုတွေဟာရှင်းတမ်းပြီးတော့အကျိုးတရားတွေကိုထုတ်လုပ်နိုင်ပါပဲလို့ယုံကြည်တာတန်ခါးကိုယုံကြည်တယ်ဒီလိုဘုရားကုံတရားကုံတန်ခါးကုံကိုယုံကြည်ခြင်းအဖြစ်မိမိတို့ရဲ့တဏ္ဍာတတ္တာဆိုတဲ့ကုသိုလ်တရားဖြစ်ပေါ်လာအဲ့ဒီတတ္တာဆိုတဲ့ကုသိုလ်တရားဖြစ်ပေါ်လာတဲ့တိုင်နဲ့ဘာဖြစ်တယ်လို့ဆိုတတ္တာရဲ့ဆွမ်းအားကြောင့်စိတ်ကကြည်လာခိုင်းလို့မဟုတ်ဘူးခြင်းခြင်းလို့လှုပ်တာတွေနဲ့မတူဘူးစိတ်ပူပန်မှုတွေကြောင်ရမှုတွေဒါမျိုးတွေဒီချိန်မှာမဖြစ်တော့ဘဲနဲ့စိတ်ထဲကကြည်နူးလာစိတ်ကြည်နူးလာတဲ့အတွက်ကြောင့်စိတ်လေးဟာတည်ငြိမ်မှုတွေရတယ်စိတ်ကြည်နူးလာတယ်ဆိုတာဒီချိန်မှာကုသိုလ်ကောင်းမှုလုပ်နေတဲ့ချိန်မှာဆိုလို့ရှိရင်និဝရဏလို့ခေါ်တယ်ကုသိုလ်မဖြစ်အောင်ဆုတ်ပိတ်တတ်တဲ့သဘောတရားတွေကုသိုလ်ရှင်တွေရဲ့တဏ္ဍာမှာမဖြစ်လာဘူးဘာတွေလဲလို့ဆိုရင်ကာမိစ္ဆန္ဒပြောခြင်းပါတဲ့လက်စိတ်ကိုဒီချိန်မှာညင်ဝတ်တယ်မဖြစ်တာ။ကံကောင်းအာယုန်တွေနဲ့ပတ်သက်တဲ့စိတ်ဆန္ဒတွေမပေါ်လာဘူး။မပေါ်လာသည့်အတွက်ကြောင့်အလိုမကျဘူးဆိုတဲ့ဖြာပါရတရားဆိုတဲ့ဤဝရဏလည်းမပေါ်လာဘူး။ခိနဗိဒါလို့ဆိုတဲ့စိတ်ဆုံနေမှုတွေလည်းဒီချိန်မှာပေါ်လာဘူး။ဥဒိစ္စကုန်ကုစ္စလို့ခေါ်တဲ့စိတ်ကြီးလွင့်ပြန်ပြီးစူးစီးလို့မရတဲ့အနေအထားမျိုးစိတ်ညစ်နေတဲ့အနေအထားမျိုးတွေလည်းဖြစ်ပေါ်မလာဘူး။ခလုံးတဲ့အလုပ်ပေါ်မှာဟုတ်မဟုတ်ပါမလားလို့ဆိုရဲတွေးပြီးလုံးတဲ့ရလားမလုံးတဲ့ဘူးလားဆိုရဲတန်တရားပွားနေမှုတွေလည်းမပေါ်လာဘူး။လုံးတဲ့နေလို့ဆုံးဖြတ်ပြီးလှုပ်ထားသည့်အတွက်တရားဆွမ်းအားကြောင့်ညှဉ်းနှံနေတဲ့အတွေးတွေကြောက်ခင်းသွား။ဒါကိုဆိုတာပါ။တရားဖြစ်ပေါ်လာတဲ့ဒီတိုင်းနဲ့နိဝရဏလို့ခေါ်တဲ့စိတ်ရဲ့အငြင်းကြီးတွေကုသိုလ်စိတ်ဖြစ်ဖို့အတွက်အဟံတားတွေကငြိမ်ဝတ်ပြီးတော့ကြောက်ပွင့်သွားတယ်ဒီအချိန်လေးဒါကြောင့်မို့တရားဆွမ်းအားကြောင့်စိတ်ထဲမှာညှဉ်းနှူးနေတာတွေအကုန်ကြောက်ပွင့်ပြီးတော့သွားတယ်ကြောက်သွားသည့်အတွက်ကြောင့်ကုသိုလ်ကောင်းမှုလုပ်ဖို့စိတ်အားတွေပူထက်လာတယ်လူနိုင်တတ်နိုင်လာတဲ့ပစ္စည်းဥစ္စာပေါ်မှာတတမှုဆိုတဲ့ဟာပေါ်မှာဖြတ်ပြီးတော့လူတန်းနိုင်မှုဆိုတဲ့အနေအထားတစ်ခုရောက်တယ်။တတမှုကိုလောဘလို့ခေါ်တယ်။တတမှုကိုဆွံ့လွတ်နိုင်တဲ့စွမ်းအားတစ်ခုကိုအလောဘလို့ခေါ်တယ်။အဲ့ဒီအလောဘဆိုတဲ့ကုသိုလ်တရားဖြစ်လိုက်တာနဲ့ညီနေတယ်။လောဘဆိုတာကိုဖယ်ရှားပြီးတာဖြစ်သွားတယ်လို့ဒီလိုဆိုရင်ပေါ့ဘာဝလဲ။အဲ့တော့တတဝါဆိုတာလည်းဖြစ်တယ်။အလောဘဆိုတဲ့ဆွံ့လွတ်နိုင်မှုဆိုတဲ့တဝါဝတရားလည်းဖြစ်လာတယ်။ဒါရင်လားလို့ဆိုမကဘူးဒီအချိန်မှာရင်ထဲမှာအမုန်းပွားခြင်းဆိုတာရှိအမုန်းပွားခြင်းမရှိသည့်အတွက်ကြောင့်ဒေါသဆိုတဲ့အကုသိုလ်တရားကလည်းကင်းစင်နေတာဒေါသတရားကင်းစင်နေတာသူ့ဘာလို့ကင်းစင်နေတာလားတခါတည်းရန်သဘာဝတရားတွေဟာအာယုန်နဲ့မ မဆုံးတဲ့အခါမှာဖြစ်ပေါ်လာခြင်းမရှိဘူး။ဥပမာလဲအိပ်ပျော်နေတဲ့အချိန်မှာလောဘလည်းမဖြစ်ဘူး။အာလောဘလည်းမဖြစ်ဘူး။အဲ့ဒီလိုမဖြစ်တာမျိုးလားလဲဆိုတော့မဟုတ်ဘူး။ဒီအချိန်မှာမေတ္တာဆိုတာကတွန်းချုပ်ထားတဲ့အတွက်ကြောင့်ဒေါသဆိုရင်အမုန်းပြရဟာယဉ်ထဲမှာဝဲထလာမယ်။စွမ်းအားရှိတဲ့မေတ္တာအကျိုးစီးပွားကိုလိုလားတဲ့အာရောသဆိုတော့မေတ္တာတရားရှိလို့အလူကပုဂ္ဂိုလ်တွေပေါ်မှာမေတ္တာတရားထားနိုင်လို့တန်ခါးတွေပေါ်မှာမေတ္တာထားနိုင်လို့အခုကုသိုလ်ကောင်းမှုဆိုတာလုပ်နိုင်တယ်မိမိပေါ်တဲ့ပတ်ဝန်းကျင်တွေပေါ်မှာလည်းကုသိုလ်ဒီအမောင်းတရားကင်းတဲ့မေတ္တာတရားထားနိုင်လို့ဒီလုပ်ငန်းကိုစီမံဆောင်ရွက်ပြီးတော့အောင်မြင်လူတိုင်းကိုပြုနိုင်တယ်လို့ဆိုတော့အာရောသဆိုတဲ့မေတ္တာတရားကလည်းရှင်နေနှလုံးထဲမှာဖြစ်သွားတယ်နောက်တစ်ခုကတော့ဘာလို့ဆိုမောဟလို့ခေါ်တဲ့ solution တွေ့ဝေးတည်တယ်လုံးတဲ့လားမလုံးတဲ့ဘူးလားဆိုတော့မဆုံးဖြတ်နိုင်ဘူးလုံးတဲ့တာနဲ့မလုံးတဲ့တာဖွဲ့ပြီးတော့မသိဘူးမသိပြီးတော့ကြောင့်ဘာဖြစ်လဲမလုံးတဲ့တာကြီးလုံးပြီးတတ်တယ်လုံးတဲ့တာကြမလုံးခဲနေတတ်တယ်ဟောလုံးတဲ့လို့လုံးတယ်လို့ဆိုကြတဲ့ကရှင်းရှင်းလင်းလင်းပြမြင်ပြီးဆိုတော့အမောဟတရားဖြစ်ပေါ်တွေ့ဝေးနေခြင်းဆိုတဲ့မောဟကိုအမောဟဆိုတဲ့အတိညာဉ်နဲ့ဖယ်ရှားပြလိုက်တယ်ဘုဒ္ဓနာမှာဒီချိန်ဘာလို့ဖြစ်တော့အချင်းချုပ်ဒီအနှစ်ချုပ်ပြီးတော့ထုတ်ကြည့်လိုက်လဲဆိုရင်တတ္တာဆိုတဲ့တရားဖြစ်ပွားနေတယ်တရားတရားဖြစ်ပွားနေသည့်အတွက်ကြောင့်နိဝရဏတရားတွေရင်ထဲနှလုံးထဲမှာရှိဘူးနောက်တစ်ခုမေတ္တာဆိုတဲ့တရားအာရောသဆိုတဲ့မေတ္တာတရားဖြစ်ပွားနေတယ်ဖြစ်ပွားနေသည့်အတွက်ကြောင့်ဒေါသဆိုတဲ့အမုန်းတရားယဉ်ထဲမှာမရှိဘူး။နောက်တစ်ခုအမောဟဆိုတဲ့အတိညာဉ်ကိုလောထာရဲ့အကျိုးလောတင်လောထိုက်တဲ့အလုပ်ကိုဆုံးဖြတ်ပြီးတော့လောထာဖြစ်တော့ကြောင်းသိမြင်ပြီးတော့လောထာဖြစ်တော့ကြောင်းအမောဟဆိုတဲ့တရားမိမိတို့တဏ္ဍမှာဖြစ်နေတယ်။ဖြစ်နေသည့်အတွက်ကြောင့်မောဟဆိုတဲ့အစိုးရတစ်ခုဒီအချိန်မှာဖြစ်ပေါ်လာနိုင်ခြင်းမရှိဘူးလို့ဆိုတော့တတရေအလိုဝရေအရောဒရေအမောဟရေဒီကုသိုလ်တဘာဝတရားတွေဖြစ်ပေါ်လာအဲ့ဒီတဘာဝတရားတွေထက်ထက်မြဲ့မြဲ့အလုံးလုံးနိုင်အောင်သူကတွန်းအားပေးတော့ဆိုစေတနာဆိုတာကနေတွန်းအားပေးတော့ဒါမို့စေတနာဆိုတဲ့တဘာဝကို stimulation လို့ motivation လို့များသောအားဖြင့် volition လို့ကြံပေးရှိကြတယ်အဲ့ဒါ stimulation တို့ motivation တို့ဆိုရင်တွန်းအားတစ်ခုဖြစ်ပေါ်လာသည့်အတွက်တရားကလည်းချက်မြက်တယ်အာလောဘဆိုတဲ့ကုသိုလ်တရားကလည်းချက်မြက်တယ်အာဒေါသဆိုတဲ့မေတ္တာတရားကလည်းချက်မြက်တယ်အာမောဟဆိုတဲ့ပညာတရားကလည်းချက်မြက်တယ်အဲ့ဒီချက်မြက်မှုတွေကြောင့်အလုပ်တစ်ခုကပြည့်စုံအောင်မြင်သွားတယ်ကုသိုလ်ကောင်းမှုပြည့်ဖြစ်သွားတယ်တကယ်ကြည့်ဒီအကြောင်းတရားတွေမပြည့်စုံနေတဲ့လူတန်းမှုဆိုရင်ကုသိုလ်တရားဖြစ်ပွားခဲ့လို့ရှိနေတာဒါတွေရဲ့ဆွမ်းဆောင်မှုတခုတည်းရဲ့ဆွမ်းဆောင်မှုမဟုတ်ဘူးစုပေါင်းပြီးတော့ဆွမ်းဆောင်မှုဒါကိုပဲပြောတယ်ပစ္စယပါမိတ်ကြီးအကြောင်းတရားတွေမြင်ညွတ်လာမြင်ညွတ်လာသည့်အတွက်ကြောင့်အကျိုးတခုတော့ဖြစ်ပေါ်လာတယ်အခုဖြစ်ပေါ်လာတဲ့တရားတွေကိုပဲရက်ဆောင်ရတာတတ္တအလောဘအဒေါသအမောဟစေရနာဆိုတဲ့ဒီတရားတွေလိုပဲကုသလကျမ်းမာခြင်းရဲ့အကြောင်းဖြစ်တယ်ကျမ်းမာမှုစိတ်ကျမ်းမာမှုဖြစ်ပေါ်နေတဲ့သဘာဝတရားတွေလို့ဒီလိုကုသလဆိုတဲ့နာမည်နဲ့ပေါ်ကြခဲ့တာဖြစ်ပါဒါဖြင့်ကုသတရားနဲ့စိတ်ကျမ်းမာတာနဲ့ဘယ်လိုသက်ဆိုင်မလဲလို့စဉ်းစားကြည့်ပေါ့စိတ်ညစ်ပြီးတော့မှိုင်တွင်းနေတဲ့အချိန်မှာကုသလုံးနေတဲ့အချိန်မတူဘူးမတူသည့်အတွက်ကြောင့်ကုသလုံးနေတဲ့အချိန်မှာစိတ်ကိုယ်ပါမှုဆင်းရဲမှုဆိုတာမရှိဘူးစိတ်နှလုံးဟာအေးချမ်းနေမိမိလောက်ထားတဲ့ကုသပေါ်မှာလည်းအာဟုယုံကြည်မှုတွေရှိရတတ်မှုတွေရှိစိတ်ချမ်းသာမှုတွေရအဲ့ဒီစိတ်ချမ်းသာမှုတွေရုပ်တရားကိုဖြစ်ပေါ်စေတယ်စိတ်ဆိုဒီမှာဖြစ်လိုက်တာနဲ့တကယ်နဲ့အဘိဓမ္မာရဲ့အစိုးရဆိုင်ရာယုတ်ကိုထုတ်လုပ်ပြီးသားဖြစ်ပဲစိတ်ပဲကြည့်ဖြစ်တော့များများမှာစိတ်ကိုမထုံးလုံးနိုင်တဲ့ရုပ်ကိုမထုံးလုံးနိုင်တဲ့စိတ်ဟာ14မျိုးပဲရှိတယ်အဲ့ဒီ14မျိုးကလူရဲ့တဏ္ဍာမှာရှိတာ10မျိုးပဲရှိတယ် ယတိစိတ်ဈာတိစိတ်နန္တိစိတ်ထိတိယတိစိတ်ထိတိစိတ်ဆိုရယ်အဲ့ဒီစိတ်10မျိုးကလာတယ်တစ်ခုတစ်ခုမျိုးစီ10မျိုးကလာတယ်ကျုပ်တရားကိုဖြစ်ပေါ်လာအောင်စွမ်းအားမရှိကြဘူးဖြစ်တဲ့အချိန်လေးကလည်းအင်္ဒမအားပြော့တယ်ကျုပ်ကိုထုတ်လုပ်နိုင်မှာမရှိဘူးဉာဏ်နဲ့စိတ်တွေဟာဖြစ်တိုင်းဖြစ်တိုင်းဆံရယုတ်တရားတွေကိုဖြစ်ပေါ်နေတယ်လို့ဆိုအဲ့တော့စိတ်ချမ်းသာမှုရလိုက်တာနဲ့တကယ်နဲ့ဒီကျမ်းမာတဲ့ယုတ်တခုကိုထုတ်လုပ်ပြီးသားဖြစ်ကုသတရားမိမိရဲ့စိတ်ထဲမှာဖြစ်လိုက်တာနဲ့တကယ်နဲ့သူကဖြစ်စေလိုက်တဲ့ယုတ်တရားဟာကျမ်းမာတဲ့ယုတ်တရားပဲဖြစ်တယ်အဲ့ဒီကျမ်းမာမှုကိုထုတ်လုပ်ပြီးလို့ဒီတဘာဝတရားတွေကိုမြတ်စွာဘုရားကုသလကုသိုလ်လို့ရှုတော်ပသူကဒီလိုခေါ်တာဖြစ်တယ်အဲ့လိုစိတ်ချမ်းသာမှုကနေပြီးတော့ထုတ်လုပ်လိုက်တဲ့ရုပ်ချမ်းသာမှုကိုရသည့်အတွက်ကြောင့်စိတ်ချမ်းသာလို့ရုပ်ချမ်းသာလို့ဆိုတာဒီလိုဖြစ်တာ။ရုပ်တရားနဲ့တရားဟာအပြန်အလှန်ဆက်သွယ်ပြီးတော့သိရဖြစ်တယ်။ဆက်သွယ်နေသည့်အတွက်ကြောင့်ရုပ်နဲ့တန်တို့နှစ်ခုပေါင်းတဲ့အခါမှာစွမ်းအားတစ်ခုဆိုတာဖြစ်ပေါ်တယ်။ရုပ်ကြီးတသက်နဲ့စွမ်းအားမရှိဘူး။တရားကြီးတသက်နဲ့စွမ်းအားမရှိဘူး။ဒီနေ့ခုပေါင်းစားလိုက်တဲ့အခါကျစွာအားတွေဖြစ်ပါစေ။ဝိပဿနာရှိတာကပြောမယ်ဆိုသင်္ခါရသဗ္ဗအတ္တဒုက္ခလာသင်္ခါရဆိုတဲ့အကြောင်းတရားကိုပြကြည့်ပြီးတော့မှဖြစ်ပေါ်လာရတဲ့ဘဝတရားတွေဟာအတ္တဒုက္ခလာသူတို့ကိုယ်တိုင်မှာဘာမှစွမ်းဆောင်နိုင်မှုမရှိဘူး။ပေါင်းစားလိုက်မှစွမ်းဆောင်နိုင်မှုဖြစ်တယ်။ဒါကအန္တမထေရှားပါနာယီလေးတစ်ခုပဲရှိပေါ့။နာယံကတ်လာတဲ့နာယီတစ်ခုမှာဆွမ်းဆောင်မှုတွေစုပေါင်းပြီးတော့ထားမှအချိန်ဆိုတာကိုသူကပေါ်ပြနိုင်။မျက်နှာပြင်မှာနံပါတ်အနန္တိပါရမယ်။လက်တံတစ်ခုပါရမယ်။အတွင်းထဲကနေပြီးတော့ပင်ရံဆိုတာပါရမယ်။ဘက်ထရီဆိုတာပါရ။အဲ့ဒီဆွမ်းအားတွေအကုန်ပေါင်းလိုက်တဲ့အချိန်ကြတော့မှအချိန်ကိုပြောပြနိုင်ချင်ရှိတယ်။တခုခုချွေးသွားလို့ရှိရင်ဘယ်အချိန်ဆိုတာမသိဘူး။ဆိုပါလို့ညနေပြင်မှာလက်တံမပါဘူးဆိုလို့ရှိရင်လက်တံတစ်ချောင်းရှိတဲ့ချိန်မှာအတူတစ်ချောင်းရှိတဲ့ချောင်းတခုခုဖြုတ်ထားမယ်ဆိုရင်ချိန်ကိုပြောနိုင်ချင်ရှိတယ်။ချောင်းတစ်ခုချွေးသွားလို့ချိန်ကိုပြောနိုင်ချင်ရှိတယ်။ဘက်ထရီထက်တိုင်းလည်းချိန်ကိုပြောနိုင်ချင်ရှိဘူး။ပင်ညာမပါရင်လည်းချိန်ကိုပြောနိုင်ချင်ရှိဘူး။အဲ့တော့အားလုံးပေါင်းလိုက်တဲ့အခါမှာအချိန်ကိုပြောပြရင်းလို့ဆိုတဲ့အကျိုးတစ်ခုပြလူတွေမှလည်းပဲကြည့်ပါဦးစာအုပ်တော့ဖတ်ချင်တယ်ဆိုလို့ရှိရင်မျက်စိကနေပြီးစာအုပ်ကိုဖွင့်အောင်ဖွင့်နိုင်လက်ကနေဖွင့်ပေးရလက်ကစာအုပ်ကိုကြည့်နိုင်ကြောင်းမရှိဘူးလက်ကဖွင့်ပေးရောဖွင့်ပေးရောသူကစာလုံးကိုလည်းမသိဘူးစာမျက်နှာကိုလည်းမသိဘူးစာလုံးနဲ့စာမျက်နှာမြင်နိုင်တာမျက်စိစာကိုဖတ်ပြီးသိနိုင်တာကအသိဉာဏ်။ပေါင်းစားလိုက်တဲ့အခါမှာလိုအပ်တဲ့အကျိုးတစ်ခုဖြစ်တယ်။တခုချင်းဆိုရင်ဘာမှဆွမ်းဆောင်နိုင်မှာမရှိဘူး။မျက်စိကြည့်ချာစာဖတ်လို့ရမှာမဟုတ်ဘူး။လက်ကြည့်ချာလည်းစာဖတ်လို့ရမှာမဟုတ်ဘူး။အသိဉာဏ်မျက်စိတို့လက်တို့မပါတဲ့အသိဉာဏ်တက်တက်ဆိုတာလည်းစာကိုဖတ်လို့ရမှာမဟုတ်ဘူး။ပေါင်းစားလိုက်တဲ့အခါကျမှစာဖတ်ရှုခြင်းသိဉာဏ်နဲ့အသိရရှိခြင်းဆိုတာဖြစ်ပေါ်မှာ။ဘယ်ကိစ္စမှာပဲဖြစ်ဖြစ်စဉ်းစားကြည့်လို့ရှိရင်ပေါင်းဆက်ထားတဲ့တရားတွေကဖြစ်တယ်။ဒါကြောင့် unity လို့ခေါ်။အကုန်လုံးကသဘာဝတရားတွေကတစ်ခုတည်းမှတည်မြဲနိုင်စွာမရှိဘူး။အားလုံးပေါင်းဆက်ထားတာမရှိဘူး။အခုဒီ SSC လို့ခေါ်တဲ့ရွှေဘုံတိုင်းအထူးစိတ်ဝင်ရတယ်။ပေါင်းဆက်ထားတယ်။အလုံးလုံးတဲ့အခါမှာလည်းပေါင်းဆက်ထားတယ်။တစ်ခုတည်းလုံကြတာမဟုတ်ဘူး။ဒီလုတ်တဲ့ပညာရှင်တွေကလည်းပေါင်းဆက်ပြီးတော့တာအားလုံးကတစုတည်းတညီတည်းလုတ်သွားတဲ့အခါကျမ်းမာမှုဆောင်ရွက်တယ်ဆိုတော့အကျိုးတစ်ခုပဲဖြစ်ပေါ်လာတယ်အဲ့ဒီတိုင်းပဲဘုန်းကြီးတို့ရဲ့အသိစိတ်ထဲမှာလည်းတရားခံင်းကပေါင်းဆက်ထားပြီးတော့အကြောင်းကြီးစုဆောင်ပြီးတဲ့အခါကျမ်းမာအကျိုးတရားကိုထုတ်လုပ်တယ်အခုကြည့်လေဘာသာသင်္ခါဆက်ကလူတန်းတယ်လို့ဆိုရတယ်။အချင်းအချင်းပြောရဆိုရင်နံပါတ်၁ကိုလုံးတဲ့လုပ်ငန်းပေါ်မှာယုံကြည်မှုဆိုတဲ့တရားတရားရှိ။တရားတရားရှိုံနဲ့ပြီးလာဆိုမပြီးဘူး။ လူကိုတန်းဖို့ဆိုတာလူနိုင်တန်းနိုင်တဲ့ပစ္စည်းဥစ္စာလည်းကိုယ်မရှိဘူးအဲ့တော့တရားလည်းရှိတယ်ပစ္စည်းလည်းရှိတယ်အမှုကံပဲပုဂ္ဂိုလ်မရှိဘူးဆိုရတော့လည်းမဖြစ်ဘူးဒါကြောင့်မြတ်စွာဘုရားကဟောတာလေဒီသုံးခုပေါင်းစလိုက်မှကုသိုလ်ဆိုတာပေါ်တယ်သုံးခုဆိုတာတရားတရားရဲ့လူစရာပစ္စည်းရဲ့အမှုကံပုဂ္ဂိုလ်ရဲ့ဒါအ ਨੇ ဆုံးအကြောင်းတစ်ခုပေါင်းစပ်ပြဒီတဲ့ပုံများဖို့ရှိဘူးနော်အဲ့လိုအကြောင်းတရားတွေစုံသီးတဲ့အခါမှာဒီကုသိုလ်စိတ်လေးဆိုတာဖြစ်နိုင်တယ်။ဒါကြောင့်မို့ကုသိုလ်စိတ်လေးဖြစ်ဖို့ရတဲ့ဒီအခွင့်အခါဆိုတာအမှန်တမ်းမှရှားပါတယ်။ပေါများတာမဟုတ်ဘူး။ဖြစ်နေလို့ဒါဒီကုသိုလ်ပြုဖို့ခွင့်နေကောင်းတယ်လို့ဒီလိုထင်တယ်။စိတ်ကူးတဲ့တောင်မရတဲ့ကဘာမှာလူသားတွေအများကြီးရှိလို့ဘူး။ဝါသတင်္ဂကလူချင်းဆိုတာစိတ်ကူးတဲ့တောင်မပေါ်ဘူးတဲ့လူတွေကဘာလူကြီးမှလိုက်ကြည့်မယ်ဆိုရင်တန်ပေါင်း 9,000 လောက်ရှိတဲ့လူကြီးတွေကဒီစိတ်ကူးရတဲ့ဒီစိတ်ကလေးဖြစ်ပေါ်ဖို့ကုသိုလ်စိတ်လေးဖြစ်ပေါ်ဖို့ဖြစ်ပေါ်ဖို့ရှိတယ်ဖြစ်ပေါ်တဲ့လူတွေကမတမ်းမနေပါဘူး။ဒါခိုင်တော့ပါ။အဲ့ဒါကြောင့်မို့ကုသိုလ်တရားဖြစ်ပွားဖို့ဆိုရင်တမ်းမခိုင်းနေလို့ဒီလိုခေါ်တယ်။အကြောင်းကြီးမျိုးမှဖြစ်လာတယ်။ဒါကြောင့်မို့ယခုလက်ကာမအကျိုးအကြောင်းညီညွတ်လို့မိမိရဲ့ကိုယ်တိုင်မှာလည်းတရားတရားရှိတယ်လူစရာပစ္စည်းလည်းရှိတယ်အလူကပုဂ္ဂိုလ်တွေလည်းရှိတယ်ဆိုတဲ့ဒီအကြောင်းများတစ်ခုပေါင်းစပ်လိုက်သည့်အတွက်ကြောင့်ကိုယ်ရင်ထဲနှလုံးထဲမှာဖြစ်ပေါ်လာတဲ့စိတ်အခြေအနေတစ်ခုကျမ်းမာမှုကိုပေးစွမ်းနိုင်တဲ့စိတ်အခြေအနေဖြစ်သည့်အတွက်ကြောင့်ကုသလကိုခေါ်တဲ့အသိဉာဏ်ရှိမှဒီတဘာဝတရားဟာဖြစ်ပေါ်နိုင်တာဖြစ်သောကြောင့်လည်းကုသလကိုခေါ်တယ်အဲ့ဒီကုသလကိုခေါ်တယ်ကုသိုလ်လို့ခေါ်ရတဲ့အပြည့်ကင်းပြီးတော့ကောင်းကျိုးချမ်းသာကိုပေးစွမ်းနိုင်တဲ့သဘာဝတရားတွေဒီကနေ့ဒုသန္တမှာဖြစ်ပြီးရသော်ဘုရားသခင်ကိုရောမြတ်ကဒီကုသိုလ်ကောင်းမှုရဲ့ဒီအကျိုးတရားကိုအချင်းအားဖြင့်ခေါ်တာတဲ့နာယုပတ်သာပြီးကောင်းမြတ်တဲ့သဘာဝတရားတွေဒုသန္တမှာစင်စက်ပြတ်ဖြစ်အောင်ကျိုးစားအထောက်ကျရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးကုသိုလ်တရားဖြစ်ပေါ်အောင်ကြိုးစားနိုင်ကြပါစေတော်မူသည်။အာသာသာသာ